ရောင်ဆန်းစုကြည်ရဲ့ပိုလန်ခီးစဉ်ကိုပိုလန်ပညာတတ်အတိုင်းဝိုင်းနဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေအထူးစိတ်ဝင်စားမျှော်လင့်နေပါတယ်။နှစ်ပေါင်း50ကျော်ပိုလန်နိုင်ငံမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးကို VOA ကဆက်သွယ်မေးမြန်းရမှာပိုလန်ပြည်သူတွေကဒေါက်ဆန်းစုကြည်ကိုကမ္ဘာဒီမိုကရေစီခေါင်းဆောင်တဦးအနေနဲ့စံပြုထားကြတယ်လို့ပြောပြပါတယ်။ရန်ကုန်မင်္ဂလာတုံလေစိတ်ကနေမင်းညကထွက်ခွာလာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွတ်တော်အမတ်ဒေါက်ဆန်းစုကြည်ဟာပိုလန်စံတော်ချိန်မနေ့ပိုင်းမှာမြို့တော်ဝါစောလေစိတ်ကိုရောက်ရှိလာမှာဖြစ်ပါတယ်။သူ့ရဲ့ပိုလန်ခီးစဉ်ကို Institute of Lake Lowenser ဖွဲ့ကစီစဉ်ဆောင်ရွက်ပေးနေတာပါ။ဒေါက်ဆန်းစုကြည်ရဲ့ပထမဆုံးပိုလန်နိုင်ငံခီးစဉ်ကိုပိုလန်ပြည်သူတွေကစိတ်ဝင်တစားစောင့်ကြည့်နေကြပြီးတော့ရုပ်မြင်သံကြားသတင်းဌာနတွေမှာလည်းခီးစဉ်သတင်းကိုကြေညာပေးတာတွေ့ရတယ်လို့နှစ်ပေါင်း40ကျော်ပိုလန်နိုင်ငံမှာနေထိုင်နေတဲ့ဒေါက်တာတန်ထိုက်ကပြောပါတယ်
။တော်များများတော့ဗောဒီ excited ဖြစ်တော့သူတွေ့မယ်ဆက်သူစဉ်ဟိုနေဗောဒီကျောင်းသားတွေ not common public ဗောဒီပညာတဲ့တပိုင်းညာနည်းနည်း excited ဖြစ်ဗောဒါသူလာလာဆိုတွေ့ကြည့်ကြတာလေ
အဲ့တော့ပိုလန်နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးအနေထားရောဘယ်လိုရှိလဲရှင
်ပိုလန်ကသူကသူတို့ကလည်းဒီကွန်မြူနစ်စနစ်ကနေပြီးတော့ဒီမိုကရေစီကိုပြောင်းသွားတဲ့အတွေ့အကြုံရှိတယ်။အဲ့အတွေ့အကြုံသူတို့က share လုပ်ကျင်တယ်ပုံမှန်ပြည်အတွက်။အခု economic interest ပေါ့စီးပွားရေးနဲ့ပိုလန်ကပုံမှန်ဒီမှာပေါ်ရေးအရာမရှိဘူး။အခုလောလောဆယ်တော့မနေ့ကစတယ်နဲ့တွေ့အဲ့ဒီပုံမှန်ဒီမှာတော်ပြီးတော့ဒီ workshop လုပ်တာတွေပါရှိတယ်။နောက်ပြီးတော့ပါမီဒီယာနဲ့ပတ်သက်ပြီးသင်တန်းပေးတာရှိတယ်။အဲအဖွဲ့နှစ်ဖွဲ့လားမသိရှိအဲ့မှာဟိုမျိုး NGO အဖွဲ့နှစ်ဖွဲ့ပုံမှန်မှာတွားပြီးတော့ experience sharing ပေါ့ဗျာ။အဲတော့လုပ်ပေးတာရှိတယ်
။အခုဒေါက်ဆန်းစုကြည်ကိုအဓိကဖိတ်ခေါ်တဲ့ဒီ Institute of Lake Lowenser ရဲ့အဖွဲ့အစည်းအကြောင်းလေးပေါ့နော်။ပြောပြလို့ရမလားရှင
်။ Lake Lowenser ကဒီပိုလန်ဒီ communist နိုင်ငံနေပြီးတော့ democracy ကိုပြောင်းတဲ့အချိန်မှာပထမဆုံးအမှန်တပေါ့အဲ့တော့သူကအဲ့အမဖြစ်ခင်ဒီ Nobel Peace Prize ရခဲ့တယ်။နောက်သူ retire လုပ်ပြီးတော့အဲ့ဒီ NGO ထောင်တာပေါ့ Institute of Lake Lowenser ဆိုပြီးတော့အဲ့ဒီ institute ကဘာလုပ်လဲဆိုတော့ဒီ democracy အရေးကိုလုပ်ပြီးပိုလန်ရဲ့အတွေ့အကြုံကို share လုပ်တယ်ပေါ့လေ။ပိုလန်ရဲ့အတွေ့အကြုံကဘယ်လိုလဲဆိုတော့ communist နိုင်ငံပြတ်သွားတဲ့အချိန်မှာသူတို့ခေါ်လေ round table conference ဆိုတာပေါ့။အတိုက်ခံနဲ့အနာကို sharing of power2-year interim period ဆိုပြီးတော့လုပ်တယ်။မှာကွန်မြူနီဘက်ကသမ္မတရာဒူးယူတယ်ဒီဟိုနေ solidarity movement ကဝင်ကြည့်ချုပ်ရာဒူးယူပြီးနောက်နှစ်နှစ်ပြည့်ပြီးတဲ့အခါသူလူလက်တွေရွေးကောက်ပွဲလုပ်တော့အဲ့မှာ opposition ကအာဏာရခဲ့တယ်ပေါ့
နေရကြမဲ့ပိုလန်ခီးစင်မှာဒေါက်ဆန်းစုကြည်ဟာနိုင်ငံသားရေးဌာနအပါအဝင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်နောက်ပြီးပိုလန်လွှတ်တော်ကလည်းတွားရောက်ပြီးတော့ဥပဒေပြုလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံဆွေးနွေးမှာပါစက်တင်ဘာလ12ရက်နေ့မှာတော့ဝါဆောတက္ကသိုလ်မှာလူတီများထင်ရှားတဲ့နိုင်ငံတကာခေါင်းဆောင်တွေပညာရှင်တွေနဲ့အတူဒေါက်ဆန်းစုကြည်ဟာမိကွန်းပြောဆိုဖို့ရှိပါတယ်ဒေါက်ဆန်းစုကြည်ဟာပိုလန်ခီးစဉ်အပြီးမှာဟန်ဂေရီနဲ့ချက်ပြည်သူသမ္မတနိုင်ငံတွေကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်